ဂျေရုဆလင်မြို့ဟောင်းမှာဂျူးလူမျိုးတို့အတွက်ဘာသာရေးအထွတ်မြတ်ထားရဖြစ်တဲ့တန်ပေါ်မောက်နဲ့အစ္စလမ်ဘာသာဝင်တွေရဲ့အာဆာဘလီရှိတဲ့နေရာမှာဒီနေ့တနင်္ဂနွေနေ့မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်ဂျူးလူမျိုးတို့ရဲ့ Passover ဘာသာရေးပွဲတော်နေ့အထိမ်းအမှတ်တန်ပေါ်မောက်နေရာကိုအများပြားလာနေကြသလိုအစ္စလမ်ဘာသာဝင်တွေကလည်းရမဒန်အတွက်လာရောက်ဝတ်ပြုနေကြတဲ့အတွက်အစ္စရေးလုံခြုံရေးတွေကိုအထူးထပ်ချထားပါဖြစ်ပါတယ်ဒီပရဝုန်တဲကိုအစ္စလမ်ဘာသာဝင်မဟုတ်သူတွေလာရောက်နိုင်ပေမဲ့ဝတ်ပြုခွင့်မရှိဘဲအစ္စလမ်ဘာသာဝင်တွေသာဝတ်ပြုနိုင်တယ်လို့သတ်မှတ်ထားတာကြောင့်လုံခြုံရေးယူနေတဲ့အစ္စရေးရဲတွေကလာရောက်သူတွေကိုထိတိုက်မတွေ့အောင်စောင့်ကြံ့နေကြပါတယ်။အာဆာဘလီနဲ့မြန်ချင်းနိုင်ငံမှာရှိတဲ့ဝက်စတန်ဝေါနေရာမှာတော့ထောင်နဲ့ချီတဲ့ဂျူးဘာသာဝင်တွေလာရောက်ဆူတောင်းခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကလက်နက်တွေဂဲတွေနဲ့လူငယ်တချို့ဘလီထဲမှာရှိနေတယ်လို့ဆိုပြီးအစ္စရေးရဲတွေကဘလီထဲဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်မှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားပြီးတော့လုံခြုံရေးအခြေအနေတင်းမာနေတာပါ။စနေနေ့ကတော့ Syria ဘက်ကအစ္စရေးဘက်ကိုဒုံးကျည်6ခုနဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။အစ္စရေးဘက်ကလည်း Syria မှာရှိတဲ့ပြစ်မှတ်တွေကိုပြန်ပြီးတော့တိုက်ခိုက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။